ဒီနေ့အစောပိုင်းကသမရဟောင်းဒေါ်နယ်ထရန့်ရဲ့အိမ်ကနေသိမ်းဆီးခဲ့တဲ့ပုံ15လုံးနဲ့ထည့်ထားတဲ့စာရွက်စာတမ်းတွေထဲမှာပုံ14လုံးသာဟာကန့်သတ်အစဉ်အတန်းသတ်မှတ်ထားတဲ့မှတ်တမ်းတွေပါဝင်နေပြီးအဲ့ဒီအထက်မှာထိတ်တန်းလျှို့ဝှက်အဖြစ်သတ်မှတ်ထားတဲ့အထောက်အထားမှတ်တမ်းတွေပါဝင်နေတယ်လို့ဗဟိုစုံစမ်းစစ်ဆေးရေးဌာန FBI ကတောက်ကြနေမှာထုတ်ပြန်တဲ့ဝန်ခံထွက်ဆိုချက်ထဲမှာဖော်ပြထားပါတယ်။အများပြည်သူသိရှိဖို့စီစစ်ထုတ်ပြန်တဲ့ FBI ရဲ့32မျက်နှာပါထွက်ဆိုချက်ထဲမှာသမရထရန့်တာဝန်ပြီးဆုံးပြီးနောက်ပိုင်းဖလော်ရီဒါပြည်နယ်ကသူ့ရဲ့အိမ်မှာသိမ်းဆီးထားတဲ့မှတ်တမ်းတွေထဲမှာအစိုးရမှတ်တမ်းတွေပါဝင်နေကြောင်းရက်စွဲနဲ့တကွအတိအကျဖော်ပြထားပါတယ်။ဒီမှတ်တမ်းတွေကိုသိမ်းဆီးတာဟာတရားမဝင်ဘူးလို့အမေရိကန်အစိုးရအနေနဲ့ယူဆပါတယ်။အစိုးရရဲ့ကန့်သတ်သို့မဟုတ်လျှို့ဝှက်အစဉ်အတန်းသတ်မှတ်ထားတဲ့မှတ်တမ်းတွေကိုမမှန်မကန်ရယူပြီးတရားဝင်သတ်မှတ်ထားခြင်းမရှိတဲ့နေရာတွေမှာသိမ်းဆီးထားတဲ့အတွေ့အစိုးရအနေနဲ့ရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်း FBI ကရှာဖွေခွင့်ဝရမ်းတောင်းခံတဲ့စာထဲမှာဖော်ပြထားပါတယ်။